FTV အနေနဲ့တမရဦးသိန်းစိန်ဦးဆောင်တဲ့ဒီအစိုးရအဖွဲ့ကိုအတိအမှတ်မပြုဘူးလို့ဒီကြေညာချက်မှာဖော်ပြထားပါတယ်။အတိကဘာကြောင့်အတိအမှတ်မပြုရတာလဲ
။တို့ခဏခဏခြေပေါင်းများစွာပြောနေသလိုပဲဒီဆေးစုအနေနဲ့ဒီလမ်းပြမြေပုံဆိုတာကိုတို့ကောင်းတဲ့ပေါ်ခဲ့တယ်။အခုဒီအစိုးရတိဖွဲ့တာကလမ်းပြမြေပုံကဒီနောက်ဆုံးအဆင့်ပေါ့နော်အာဏာတွဲဆက်နောက်ဆုံးအဆင့်ဆိုတော့ဒါလေးအားလုံးကဒီဆေးအုပ်စုအနေနဲ့အာဏာကိုဆက်ပြီးတော့ပါလှုပ်ဆောင်နိုင်ဖို့ကြံဆောင်ခဲ့တဲ့ဟာဖြစ်တယ်ဆိုတော့ကျွန်တော်တက်ချက်ပြောခဲ့တယ်အဓိကကြတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလည်းကျွန်တော်လက်မခံဘူး2010ရွေးကောက်ပွဲကလည်းအားလုံးသိတဲ့အတိုင်းပဲလိညာဒီတော့မှဒါအကြံဖန်နေနဲ့လုပ်ခဲ့တဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲရလက်ကလည်းတရားဝင်တဲ့ရလက်မဟုတ်ဘူးဒါကြောင့်မလို့ရွေးကောက်ပွဲရလက်ကိုအတိအမှတ်မပြုတဲ့အထက်မှာအစိုးရလည်းပါသလိုဒီအစိုးရရဲ့အမိန့်အာဏာတွေကိုကျွန်တော်တို့ကလက်ခံကျင့်သုံးစရာမလိုဘူးနောက်ဒီမိုကရေစီနှိကျကျပြည်သူလူထုတွေပါဝင်ပြီးတော့ဆန္ဒအစစ်မှန်နဲ့ဆုံးဖြတ်ထားတဲ့ case မဟုတ်တဲ့အတွက်ကြောင့်မတရားဝင်အစိုးရဖြစ်တယ်ဒါကြောင့်မလို့ဒီအစိုးရကိုကျွန်တော်တို့မှဖြုတ်ချနိုင်ဖို့အတွက်ကျွန်တော်တို့မှကြိုးပမ်းနိုင်ခွင့်ရှိတယ်အဲ့ဒါကိုကျွန်တော်ဆောင်ရွက်သွားမယ်လို့ပြောချင်တာ
ဒီအစိုးရကိုအတိမတ်မပြုဘူးဆိုတဲ့အတွက်ကြောင့်ဒီအစိုးရပြုတ်ကျရေးအတွက်ကြိုးပမ်းဆောင်ရွက်မယ်ဆိုတဲ့တပေါ်လား
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့ဒီနိုင်ငံရေးရနိုင်ငံရေးကတ္တနာတွေကိုဖြည့်ဆင်းကျင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီတန်းကြီးမှာအာဏာကိုလက်ဝဲထိန်းချုပ်ထားတဲ့ဥဆောင်တဲ့အဖွဲ့အစည်းဥဆောင်တဲ့လူတွေနဲ့တော့ကျွန်တော်တို့တွေ့ဆုံဆွေးနွေးအထူးရှာမယ်လို့အမြဲတမ်းတောင်းဆိုသွားမှာဖြစ်ပါတယ်ဆွေးနွေးဖို့လည်းကြိုးစားသွားမှာဖြစ်ပါတယ်။ဒီငင်းငင်းတကျတဲ့ဆွေးနွေးအခြေချတဲ့ဥစ္စာကိုလက်မခံဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီဆိုးရွားကိုကျွန်တော်တို့ဖယ်ရှားပြီးတော့မှအားလုံးပါဝင်နိုင်တဲ့ကျွန်တော်တို့ဗမာပြည်ဒီမိုကရေစီဆိုင်ရာပြည်အောင်စုကိုတည်ထောင်နိုင်တဲ့အသွင်ကူပြောရင်းကာလဖြစ်အောင်ကျွန်တော်လှုပ်ဆောင်သွားမှာဖြစ်ပါတယ်။အခုဆိုးရွားကပြောနေတဲ့အသွင်ကူပြောရင်းကာလကိုစပြီးလှုပ်ဆောင်သွားမယ်အဆိုရဆိုတာကိုသူတို့ရဲ့ပင်ကိုစဉ်းစားချက်တွေအရာကိုသူတို့ရဲ့သဘောထားတွေအရာကိုကျွန်တော်လက်မခံပါဘူး။
ဟုတ်ကဲ့ဆိုတော့ဥပမာအခုဒီမြန်မာဒီမိုကရေစီခေါင်းဆောင်တော်စန်းစုကြည်အပါအဝင်ဒီပြည်တွင်းကအင်အားစုတွေဖြစ်တဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လို့အဖွဲ့အစည်းတွေကဒီပဲလင်းဒီနေ့အခုဖြစ်ပေါ်လာတဲ့အစိုးရနဲ့ပေါ့လေဒီအမျိုးသားပြန်လည်တင့်မြတ်ရေးကိစ္စတွေအတွေ့ဒီတွေ့ဆုံဆွေးနွေးနိုင်မဲ့အခွင့်အလမ်းတွေဖြစ်လာနိုင်မဲ့ဆိုတာမျိုးကိုမျှော်လင့်နေဆိုတဲ့သဘောထားမျိုးတွေပြောတာတွေကျွန်တော်တို့တွေ့ရတာရှိပါတယ်အဲ့ဒီတော့အခုဒီ FTB ရဲ့သဘောထားနဲ့ကောဘလို့ကွာဟမှုရှိပါလဲ
ပထမတစ်ခုကပြည်ထဲမှာရှိတဲ့ဒီနိုင်ငံရေးဖွဲ့စည်းတဲ့အားလုံးကပြည်ထဲမှာရှိနေတဲ့အခြေအနေရတော့တာပြောရတာဖြစ်ပါတယ်သူတို့မှအကန့်အသတ်တွေကြီးပါတယ်နောက်ဒုတိယတစ်ခုကဒီဒေါက်ဆန်းစွကြည့်လို့ NLD တို့ခြားနိုင်ငံရေးဆိုင်အစုတွေပြောတာကလည်းငင်းငင်းနဲ့ပြည်စုံဖြည့်ရှင်းအဖြေရှာခြင်းလည်းပြောတာကလည်းသူတို့ရဲ့သဘောထားကြီးမားမှုနော်နိုင်ငံရေးအမြင့်ကျယ်မှုပြောတာပါပဲနော်ကျွန်တော်တို့ကိုယ်တိုင်ပဲဘတ်တန်ကြီးရဲ့အာဏာကိုဆုတ်ပြန်ထားတဲ့လူတွေနဲ့ဒီလိုမျိုးတွေ့ဆုံဆွေးနွေးအဖြေရှာဖို့ဆိုတဲ့ကိစ္စကိုကျွန်တော်တို့လည်းပြောမှာဖြစ်ပါတယ်။ကံလည်းကံလည်းမှာဖြစ်ပါတယ်။သို့တော့ကျွန်တော်တို့အတိအမှတ်မပြုခြင်းဆိုတဲ့နေရာမှာကတော့ကျွန်တော်တို့ကတော့ပုံပွင့်နေလို့တက်တက်တော့ပြောပါရစေ။အဲ့လိုမျိုးတွေ့ဆုံဆွေးနွေးအဖြေရှာတဲ့လမ်းကြောင်းကိုမလိုက်ဘူးဆိုလို့ရှိရင်တော့ဟိုလိုက်နိုင်တဲ့အင်အားစုတွေဖြစ်လာအောင်ဒီတိုက်ပွဲဝင်ကြိုးစားတော့မှရမယ်ဆိုတော့ကျွန်တော်တို့ပြောလိုပါရစေ။နောက်တစ်ခုကဒီဆေးဆိုးရအနေနဲ့ဆေးဆုအနေနဲ့တွေးဆဆွေးနွေးရေးကိုမလုပ်ချင်လို့မလို့ဒါဒီလိုအတင်းအကျပ်နဲ့တစ်ခါတည်းလုပ်သွားတဲ့ကိစ္စကိုလုပ်တာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တွေးဆဆွေးနွေးရေးအလားအလာဆိုတာကဒီဆိုးရကအကျန်စီရှိတာမဟုတ်ဘူး၊စက်ကူးရှိတာမဟုတ်ဘူး။ဒါကြောင့်မလို့ဒီတွေးဆဆွေးနွေးပေါ်ပေါက်လာဖို့အတွက်ဆိုတာကတော့တိုက်ပွဲနဲ့ဖြားနဲ့လုံးမသာလည်းရမယ်။တော့တစ်ခါမှနိုင်ငံပြဖြေရှာဖို့တော့ကြိုးပမ်းမှုတန်းတန်းနေတဲ့ချိန်ထဲမှာပဲကျွန်တော်တို့ကတိုက်ပွဲနဲ့ပြည်အားနဲ့သာကြမယ်။ဒါကူသာကျွန်တော်တို့လှုပ်ဆောင်ဖို့အတွက်ကျွန်တော်တို့ရဲ့အမြင်နဲ့ကျွန်တော်ရဲ့အဆိုတင်ပြတာဖြစ်ပါတယ်။